လက်ဗနွန်နိုင်ငံခြေဆက်ဟက်စ်ဘူလာအဖွဲ့ကရော့ကက်ဒုံးတရာယုံနဲ့အစ္စရေးဟိုင်ဖာမြို့အနီးဝန်းကျင်အပါအဝင်အတွင်းပိုင်းပိုချတဲ့နယ်မြေတွေကိုပါတိုးချက်ပြီးဒီကနေ့ပဲတက်ခတ်ခဲ့ပါရဲ့။အစ္စရေးကလက်ဗနွန်ဘက်ခြမ်းကိုအချိန်မောင်းရန်နဲ့ချီတက်ခတ်ခဲ့ပြီးတော့လက်တုံပြန်တဲ့တက်ခတ်မှုတွေနဲ့အတူလက်နက်ချီထင်းမာနေတဲ့နှစ်ဖက်ကြားစစ်ပွဲကြီးတစ်ခုအတွင်ဖြစ်လာနေတာပါ။အစ္စရေးနိုင်ငံမြောက်ပိုင်းကိုညဘက်ရော့ကက်တွေနဲ့ဒလစက်ပစ်ကတ်ခံခဲ့ရကြောင်းလေကြောင်းရန်ချက်ပြေးတဲ့နေနဲ့အတူလူပေါင်းထောင်နဲ့ချီပေးလို့ရတိရှောင်ခဲ့ကြရပါတယ်။ရော့ကက်ဒုံးတွေဟာအရသားတွေရှိတဲ့နေရာတွေကိုပစ်မှတ်ထားခဲ့ကြောင်းအစ္စရေးစစ်တပ်ကပြောဆိုလိုက်ပြီးအရင်ကစစ်ပတ်ပစ်မှတ်တွေကိုအထူးကထားခဲ့ရကပြောင်းလဲလာတဲ့တက်ခတ်မှုကြောင့်တင်းမာမှုတွေပုံမကြီးထွက်လာမဲ့အလားလာတွေလည်းရှိနေပါတယ်။ဟိုင်ဖာမြို့နီးကလူနေအဆောက်အဦတစ်ခုကိုရော့ကက်ဒုံးထိမှန်မှုကြောင့်လူသုံးယောက်ဒဏ်ရာပြီးအဆောက်အဦနဲ့ကားတွေလည်းမိလောင်ခဲ့တာပါ။လက်မနောနိုင်ငံပေရိုမြို့မှာအစ္စရေးရဲ့တောက်ချန်ကြီးကလေကြောင်းတက်ခတ်မှုကြောင့်ဟက်စ်ဘူလာထိတ်တန့်ကောင်းဆောင်တချို့ပြင်အမျိုးသမီးနဲ့ကလေးတွေပါဝင်လူ45ယောက်တိစုံးခဲ့ပြီးတော့အစ္စရေးကိုရော့ကက်ဒုံးတွေနဲ့တုံ့ပြန်တက်ခတ်ခဲ့တာလည်းဖြစ်ပါတယ်ခင်ဗျာ။